ကမ္ဘောဒီးယားနိုင်ငံကအင်ဂျင်ပြည့်လက်ခံကျင်းပမဲ့ရှေ့တော်အရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားဌာနကဒီကနေ့ပြောပါတယ်။အာဆီယံအဖွဲ့ရဲ့လက်ရှိအလက်ကြောင်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံ CM Reap မှာဇန်နဝါရီလ18ရက်နေ့19ရက်နေ့တွေကြာရင်နိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုကျင်းပဖို့စီစဉ်ထားတာပါ။ကမ္ဘောဒီးယားနိုင်ငံသားဌာနပြောခွင့်ရခွိုင်ခူဝုံးကအာဆီယံဝန်ကြီးအတော်များများအစည်းအဝေးလာတက်ဖို့ခရီးသွားလာရေးမှာအခက်အခဲရှိနေကြတာကြောင့်ဖြစ်တယ်လို့သတင်းတော်တွေကပြောပြီးအသေးစိတ်ကိုတော့မပြောဘူးလို့ Riders သတင်းမှာရေးထားပါတယ်။ဘယ်ဝန်ကြီးတွေလာမတက်နိုင်တာလဲလို့ Riders ကတီးကြမိတာမှာတော့ပြောခွင့်ရခွိုင်ခူဝုံးကသူတို့ကိုစားပြောပြီးလို့မရပါဘူးဆိုပြီးတော့ပဲပြန်ဖြေခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာပြီးတဲ့နောက်ပထမဆုံးလုပ်ဖို့စီစဉ်ခဲ့တဲ့ဒီနိုင်ငံသားဝန်ကြီးအစည်းအဝေးကိုစစ်ကောင်စီခန့်နိုင်ငံသားဝန်ကြီးဦးနှောက်မောင်လွင်လည်းတက်ရောက်မယ်ဆိုတဲ့သတင်းထွက်ထားပါတယ်။